နိုင်ငံပေါင်း50ကျော်ကခေါင်းဆောင်တွေကကမ္ဘာကြီးမှာအစုလိုက်အပုံလိုက်တိုးလောင်းထားတဲ့နျူကလ িয়ার လက်နက်ကြီးတွေရှော့ချရေးအတွက်သူတို့တာဝန်ယူမှုကိုထပ်လောင်းအာမခံလိုက်ကြပါတယ်။တောင်ကိုရီးယားနိုင်ငံဆိုးဖြူမှာကျင်းပနေတဲ့နှစ်ရက်ကြာနျူကလ িয়ার လုံခြုံမှုဆိုင်ရာထိပ်သီးညီလာခံမှာသမ္မတအိုဘားမားကနျူကလ িয়ার လက်နက်ကြီးတွေရှော့ချရေးအတွက်နိုင်ငံတကာအတိုင်းဝိုင်းနေနဲ့အရှိတဖြင့်အလေးအနက်ထားမဖြစ်မနေကြိုးပမ်းကြရပါလိမ့်မယ်လို့ဒီကနေ့အင်္ဂါနေ့မှာတိုက်တွန်းပြောဆိုလိုက်ပါတယ်။2010ပြည့်နှစ်တုန်းကဝါရှင်တန်မြို့တော်မှာအမေရိကန်ကအင်ရှင်အဖြစ်ကမကထပြုကျင်းပခဲ့တဲ့ပထမအကြိမ်နျူကလ িয়ার လုံခြုံမှုဆိုင်ရာထိပ်သီးညီလာခံပြီးအခုကျင်းပတဲ့ညီလာခံမှာပါဝင်တက်ရောက်တဲ့နိုင်ငံ50ကျော်တိုးလာတာတွေ့ရတယ်လို့သမ္မတဥပမာကပြောပါတယ်။နိုင်ငံတကာအတိုင်းဝိုင်းနေနဲ့နျူကလ িয়ার စွမ်းအင်ကိုစိတ်ချလုံခြုံမှုနဲ့အတူထိရောက်စွာအရက်သုံးအတွက်ထုတ်လုပ်ခွင့်ရေးကိုဦးတည်ပြီးတော့ဒီညီလာခံကြီးကနေနျူကလ িয়ার ရေးကျယ်ပြန့်တဲ့ကမ္ဘာပြည်သူကအဖြစ်ရပ်တည်နိုင်ရေးဆိုတဲ့ရလဒ်ကိုစောင့်ကြည့်ပေးမှာဖြစ်တယ်လို့လည်းဆိုပါတယ်။ဒါပေမဲ့ဒီညီလာခံကြီးအပြီးညချက်ထဲမှာတော့ဒီရွယ်ချက်မေမေရရအထမြောက်တာမတွေ့ရဘူးလို့ဩစတြေးလျသုတေသီမာတင်လက်စ်က VOA ကိုပြောပါတယ်။နျူကလ িয়ার လုံခြုံမှုအတွက်အရေးပါတဲ့အစိတ်အပိုင်းတစ်ခုအဖြစ်နဲ့သာဒီညီလာခံကပံ့ပိုးပေးနိုင်တယ်လို့သူကသုံးသပ်ပါတယ်။မကြာခင်ကမြောက်ကိုရီးယားကနေနျူကလ িয়ার လက်နက်တင်ဆောင်နိုင်တဲ့ဂျိုးတို့တလုံးရှေ့လာမှာလွတ်တင်မယ်လို့ကြေညာခဲ့တဲ့ကိစ္စကတော့ဒီထိပ်သီးညီလာခံကိုအရေးပမာစိုးမိုးနေခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားကသုတေသနဂျိုတုလို့ပြောပေမဲ့အနောက်နိုင်ငံတွေကတော့ဒီဂျိုတုမှလွတ်တင်ရမှာတာဝေးပြပယ်ထိန်ဒုံးလက်နဲ့စမ်းသပ်တာဖြစ်လိမ့်မယ်လို့ယူဆနေကြတာဖြစ်ပါတယ်ရှင်။